အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘင်မှောက်ခဲ့ကြတာကြောင့်ထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုတာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးနေတာမှာကျောင်းသားကောင်းဆောင်တွေကိုအ ਨੇ ဆုံးအမှု၁၀မှုကနေအများဆုံး65မှုအထိတိုးပြီးတော့တရားစွဲဆိုနေပါတယ်ဒီကနေ့မှာတော့အာမခန်နယ်လေးနှစ်ဦးတို့ပြန်လည်လွတ်မြောက်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ပြီးခရီးရှင်ချီတက်တာကြောင့်ထိမ့်သိမ်းခံနိုင်ရတဲ့ကျောင်းသားတွေကိုတရားဝတီမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးရမှာတော့ကျောင်းသားကောင်းဆောင်တချို့ဟာအမှု၁၀မှုကနေ65မှုအထိတရားစွဲဆိုခံနေရတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ကဆိုပါတယ
်ဟောအရင်ကျွန်တော်မှတ်ထားတော့ကကျွန်တော်65မှုရှိတယ်နောက်ကဒီကြည်ရဲ့ပေါင်းတယ်ရဲ့ဆွေတောင်းရင်ကသုံးမှုလာပြီးတော့ဆွေအောင်ဆွဲတယ်ပြီးတော့စောင်းမှုရက်မှုဆွဲအလုံးလေးမှုပေါ့အလုံးအကျဉ်းချက်တူရတာပါဟုတ်တယ်ပါဘာသာတော့ဆိုရည်အကျိုးကနေရေစိတ်သူ့ဖက်မှုသူ့ချက်မှုရေစိတ်ရှိတယ်လို့သိတာနေရရှိတယ်။နောက်ချက်ကမှဒီရိုက်ချက်ကအဲ့တုန်းကခေါင်းတော်တွေကမှဒီကျွန်တော်တို့ကိုပို့ပြီးတော့ပို့ပြီးဒီဘာသာကတော့ကျွန်တော်ခေါင်းတော်တွေကနေပြုတော့အဲ့ညစ်နေအားထောက်ချမယ်ရေစိတ်ရှိရင်စနစ်ကပြင်ဆင်ထားတယ်လို့ကျွန်တော်နေတယ်အဲ့လိုမြင်ပါတယ
်။ကိုနန္ဒစင်အောင်မချို့ချို့အောင်ကိုမင်းသွေးတက်တို့ကိုသူတို့ချီတက်ရလမ်းတစ်လျှောက်ကမြို့နယ်ရီအလိုက်တရားစွဲဆိုမှုတွေဆက်လုပ်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လကုံပိုင်းတော့ကအချင်းတောင်ထဲမှာဆက်လက်တည်ဆောင်တဲ့အတွက်ကျောင်းသားနဲ့ဝန်ရံပြည်သူတချို့ကိုတိုက်ပိတ်ခဲ့ပြီးနောက်ထပ်ပုံမှတ်တွေနဲ့လည်းတရားစွဲဆိုမှုတွေလှုပ်လာတယ်လို့လည်းတိုက်ပိတ်ခံခဲ့ရသူကိုအောင်မြဟန်ကဆိုပါတယ်
။ကျွန်တော်တို့ကသုံးတယ်နေရုံချင်းမှာတော့ဆက်လက်ကိုဆောင်နေอยู่တယ်။ဟောပါတရားမဝင်ပြီးပြည်စည်းကြတာလည်းဆိုတော့ကျွန်တော်တို့တိုက်ပိတ်တယ်လို့အတိုက်15ရက်ပိတ်တယ်ပေါ့နော်။တိုက်15ရက်ပိတ်တဲ့အပြင်အခုကျွန်တော်တို့တာဝီတရားရုံးမှာပုံမှန်40မိနစ်နဲ့ပေါ့ကျွန်တော်တို့ပုံမှန်40မိနစ်နဲ့တရားစွဲထားတယ်။အောင်မှလည်းကျွန်တော်တို့တိုက်15ရက်ပိတ်ထားပြီးပြီးပြီးပြီးသားပေါ့။အဲအဲ့လိုခုလိုပုံမှန်40မိနစ်ချက်ပြီးတရားစွဲတာကြတော့ပြည်တယ်နဲ့ကြော့လို့ဖြစ်နေတယ်လေ။ကျွန်တော်တို့ဒီလိုကျေခဲ့တယ်ဆိုတာလေဟိုဆေးလိုက်ကိုသူနားလည်းမပြေးပါနဲ့။ခေါင်းပိုင်ပေါ့ကိုစောဖြစ်အောင်ပေါ့။သူကနားလည်းမပြေးပါနဲ့ဆိုတော့ကျွန်တော်တို့ကတော်တာကြ။ကျွန်တော်တို့ဟိုဆောင်းထိုင်းလို့ဖြစ်ကြတာပေါ့နော
်ဒီကနေ့မှာပဲကျမရေးမကောင်းသူတူဦးဖြစ်တဲ့ကိုခင်လိုင်းနဲ့အဝေးတင်ကျောင်းသားတူဦးကိုလည်းအာမခံပေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကရုံးထုတ်ချိန်မှာလည်းအဝေးတင်ကျောင်းသားတချို့နဲ့ဆေးရုံတက်နေရတဲ့ဝင်းရံပြည်သူတူဦးကိုအာမခံပေးခဲ့ပါတယ်ဒါပေမဲ့လည်းသူတို့အားလုံးဟာအမှုကိုဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်အာမခံနဲ့လွတ်မြောက်လာတဲ့ကိုခင်လိုင်းကတော့အပြင်မှာဆေးဝါးကုသမှုတွေဆက်လုပ်ရမယ်လို့ဆိုပါတယ်
ဟုတ်ကျွန်တော်ကတော့ကုလသမဂ္ဂအပြင်မှာပြန်ပြီးတော့ဒီအဆိုင်ယောဂကိုပြန်ပြီးတော့အကင်းတရားအကင်းလုံးဝအရှင်းပြောက်သွားတော့ကုရမှာပေါ့နော
်ပြီးခဲ့တဲ့မလ10ရက်နေ့တုန်းကလက်ပန်းမျိုးနဲ့အတွင်းမှာရိုက်နဲ့ဖမ်းဆီးခံထားရတဲ့ចောင်းသားတွေဟာဥကောင်းနဲ့ပတ်သက်တဲ့ဝေဒနာတွေခံစားနေရပြီးပြင်မှာဆေးဝါးကုသခွင့်စစ်ဆေးခွင့်လိုအပ်နေသူ10ဦးခန့်ရှိနေကြောင်းကိုလည်းចောင်းသားကောင်းဆောင်ကိုမင်းသွေးသက်ကပြောပါတယ်
တော်မင်းသားရောက်ကလေးတော်မင်းသားကောင်းနေတဲ့ရိုက်ခံထားတာသူတွေကနှကောင်းရွှေကျူသွားပြီးသူကဒီဆောင်ထဲရောက်မှသူကဒီကျန်ဆက်သွားတာမျိုးတွေလည်းရှိတယ်ဒါသူတွေကခေါင်းငဲနဲ့ကိုက်နေတယ်ဖြစ်ချင်းကြီးလည်းမတာခဏခေါင်းကိုက်နေလို့ဒီဆောင်ထဲရှိခဲ့မှခေါင်းကိုက်တော့ဒီတော့တော့ရတယ်လူကြီးရှိတယ်ပေါ့အများဆုံးကတော့ခေါင်းရိုက်ခံပြီးတော့မှအကုန်လုံးကခေါင်းကိုအနည်းဆုံး၄ကျက်လောက်ရိုက်ခံပြီးမှထောင်ထဲရောက်လာတာတချို့တွေကကြောင်ထဲဘယ်ချက်20လောက်ရိုက်ခံတယ်အဲ့လိုမျိုးတွေကပိုဆိုးတယ်ဆိုတော့အဲ့လိုမျိုးတွေကတော့10ရောက်လောက်ရှိတယ်10ရောက်ဝန်းကျင်လောက်ရှိတယ်ဒီခေါင်းကိုစီစီဆန်ဆန်ဖတ်ဖို့အာရုံတော်တွေပြန်ပြီးဖြစ်ပြီးလို့
ပြီးခဲ့တဲ့ရုံးကျိန်းနေတုန်းကတော့ဝင်းရံပြည်သူနှုတ်ဦးဟာဗတိမေ့လဲသွားခဲ့တာကြောင့်စေယုံကိုပို့ပြီးခွဲစိတ်ကုသမှုတွေလုပ်ခဲ့ရတာပါအချင်းထောင်တွင်းကကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့နဲ့အမြန်ဆုံးပြန်လွှတ်ပေးဖို့အတွက်ပြည်ရင်းပြည်ပမှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေလူ့အခွင့်အရေးနှုတ်ရှားသူတွေတက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်